နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်တို့အပေါ်မှာ NLD ဆိုရလက်ထက်ရဟယင်ငှားယမ်းဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဆွဆွဲထားတဲ့အဂတိအမှုငှားမှုအတွက်ပြန်ခေါ်တက်တည်ကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာစပြီးတော့စစ်ဆေးပါတယ်။အင်းစိန်ထောင်မှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အင်းစိန်ထောင်အပြင်တခြားအချင်းထောင်တွေမှာပါပါဆယ်ထုတ်ပေးပို့တာထောင်ဝင်စာပေးပို့မှုတွေပေါ်မှာကန့်သတ်မှုတွေရှိလာပါတယ်။ဒေါက်ဆန်းစုကြည်ကိုပေးပို့နေတဲ့နေပြီးတော့အချင်းထောင်ကထောင်ဝင်စာပစ္စည်းတွေကိုလည်းအာဏာပိုင်တွေဘက်ကကန့်သတ်တာရှိလာတယ်လို့တရားရေးသတင်းရက်ကွက်ကပြောပါတယ်အကျဉ်းတောင်တွေနဲ့ရုံးတည်စစ်ဆေးနေတဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ
်အနေဒီဆိုရလက်ထက်ရဟယင်ငှားယမ်းဝယ်ယူမှုနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အာဂရီမှုငှားမှုနဲ့ပြည်တဲ့သတင်းဘက်ကနေပြီးတော့အထူးတရားရုံးမှာဆွဲချက်တင်ခဲ့တာပါဒီတစ်ပတ်မှာတော့ပြန်ခေါ်တက်တွေတွေကိုပြန်လည်ခေါ်ယူစစ်ဆေးတာတွေဒီကနေ့မှစပြီးလုပ်ပါတယ်တရလူဖြစ်တဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုဦးအောင်ခန့်ကိုအပါအဝင်စစ်ကောင်စီဘက်ကတင်သွင်းထားတဲ့တပ်တွေအလုံးပြန်လည်ခေါ်ယူစစ်ဆေးဖို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတောင်းဆိုခဲ့တာဖြစ်ပြီးတော့ဒီကနေ့မှခီးသွွားဖို့ရှိနေတဲ့စီမံဘဏ္ဍာဝန်ကြီးဌာနဒုဝန်ကြီးဦးခင်မဝင်းတဦးတဲ့ကိုပဲအမှုငါးမှုအထက်ဒီကနေ့ပြန်လည်စစ်ဆေးတာပါဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပြင် NLD အစိုးရလက်ထက်လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေတို့ကိုရဟယင်ငှားယမ်းထားတဲ့အချိန်ငှားယမ်းစရိတ်နဲ့ကာမိအောင်မပြန်တမ်းတဲ့အတွက်နိုင်ငံဘန်ဒါဒေါ်လာ3သန်းကျော်နှစ်နာဆုံးရှုံးရတယ်ဆိုပြီးအမှု3ခုဆွဆွဲထားတဲ့အပြင်တဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူရမှာတက်ဆိုင်ရာဝင်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်ဆိုတဲ့ဆွဆွဲချက်တွေကတမှုနောက်ဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်စရိတ်ယူရိုငွေသန်း20နီးပါမကုံတဲ့မဲ့သုံးဆွဲခဲ့မှုအတွက်တမှုစုစုပေါင်း9မှုနဲ့တရားဆွဲဆိုထားတာပါဒီမှုတွေနဲ့ပတ်သက်လို့ထောင်တွင်းတရားရုံးကြားနာပွဲတွေမှာပြည်ပကလူတွေလာရောက်ခွင့်မရှိသလိုရှင်းနေတွေကိုလည်းအမှုတွေနဲ့ပတ်သက်ပြီးမီဒီယာတွေနဲ့စကားပြောခွင့်ပိတ်ပင်ထားပါတယ်တချိန်တည်းမှာပဲပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကအင်းစိန်ထောင်ပောက်ကွဲမှုဖြစ်ပြီးအချင်းထောင်တချို့မှာထောင်ဝင်စားပစ္စည်းပေးပို့တာတွေကိုကန့်သတ်တာရပ်ဆိုင်းတာတွေရှိလာပါတယ်နေပြီးတော့အချင်းထောင်မှာထိန်းသိမ်းခံရတဲ့ဒေါက်ဆန်းစုကြည်အတွက်ထောင်ဝင်စားပစ္စည်းပေးပို့တာတွေကိုလည်းအရင်ကတပတ်နှစ်ရက်ခွင့်ပြုခဲ့ပေမဲ့လို့အခုတော့တပတ်ကိုတစ်ရက်ပဲပေးခွင့်ပြုလိုက်တယ်လို့နှိဇတ်သူတို့ကပြောပါရယ်။အင်းစိန်ထောင်ပောက်ကွဲမှုဖြစ်ပွားပြီးကန့်သတ်ချက်တွေကြောင့်ထောင်တွင်းအခြေအနေအသေးစိတ်သိဖို့ပို့ပြီးတော့ခက်ခဲလာတယ်လို့ထောင်ဝင်စားပစ္စည်းပေးပို့မှုတွေမှာအခက်အခဲတွေရှိလာတယ်ဆိုတော့အကျဉ်းသားရေးစောင့်ကြည့်လေးလာသူတို့ကပြောပါရယ်။
ဟုတ်ကဲ့မဟုတ်ပါလေအာပိတ်ထောင်မှာကြတော့လေအရင်ကမနေ့ပိုင်းပို့လို့ရတယ်ညနေပိုင်းပို့လို့ရတယ်ပေါ့နော်ဆရာမထောင်ဝင်စားလေအဲအဲ့ဆရာမအခုကြတော့ဘယ်လိုဖြစ်သွားလဲဆိုတော့အင်းဆက်တော်ဘုတ်ပေါက်ပြီးတဲ့အချိန်ကနေစပြီးတော့ပေါ့နော်မနေ့ပိုင်းတစ်ခုပဲထောင်ဝင်စားလက်ခံတယ်ပြီးတော့တနင်္ဂနွေနေ့ကိုထောင်ဝင်စားပိတ်လိုက်တယ်ဆရာမအဲ့လိုချင်းနေတော့ရှိရမှာ
အင်းစိန်ချင်းထောင်မှာတော့ထောင်ဝင်စားပစ္စည်းပေးပို့တာအထူးတရားရုံးရဲ့ရုပ်ထုတ်စစ်ဆေးတာတွေပြည်ပင်ထားဆဲဖြစ်ပြီးတခြားမြို့နယ်တွေမှာစစ်ဆေးတဲ့အမှုတွေအထက်လဲအကျဉ်းသားခေါ်ယူစစ်ဆေးတာတွေပါပိတ်ထားတယ်လို့ရှင်းနေတူကပြောပါရယ
်ပိတ်ထားတယ်အဲ့ဒီပို့တဲ့အဆောင်ကြီးဟိုတခါဘုံကွက်တဲ့အဆောင်ကြီးကျင်းနေတယ်ဘိတ်ကတရားဝင်မှုဘိတ်ကကောင်လေးပြောတာတော့ဆောင်စစ်သားကအနည်းဆုံးတပတ်ဆယ်ရက်ကြာမယ်ဆရာတဲ့ဟိုကအထူးတရားရုံးကတော့နှစ်ပတ်လောက်ကြာနိုင်မယ်လို့ပြောတယ်ဆောင်ကဒီမှာအမျိုးမျိုးပြောနေတယ်တချို့လဲတစ်နှစ်လပိုင်းပုံစံပြန်မလို့လေကြားနေတယ်ဒါမှမဘာမှတရားဝင်တော့မသိသေးဘူးလေ
အော်တိုဘားလ19ရက်မနက်ပိုင်း9နာရီဝန်းကျင်လောက်ကအင်းစိန်ချောင်းပင်မအဝင်အထွက်ပေါက်အနီးနားမှာရှိတဲ့ထောင်ဝင်စားပါဆယ်ပို့တဲ့နေရာမှာဘုံနှလုံးစင်ကဲပေါက်ကွဲခဲ့တာမှာထောင်ဝင်နှန်း3ဦးနဲ့ထောင်ဝင်စားလာပို့တဲ့အမျိုးသမီး9ဦးစုစုပေါင်း10ဦးသေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်း18ဦးထက်မနည်းရှိခဲ့တာပါရှင်
အင်းစိန်ထောင်ဘုံကွဲမှုရဲ့နောက်ပိုင်းထောင်အသီးသီးကကန့်သတ်ခံရတဲ့အခြေအနေတွေကိုမက်ခင်ဖြူတွေကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်